ယူကရိန်းနိုင်ငံအရှေ့ခြမ်းခရီးမီးယားဒေသကိုခွဲထုတ်ယူဖို့ရုရှားကကြိုးစားတာကိုအမေရိကန်ပြည်သူကဘယ်တော့မှအသိမဲ့ပြုမှာမဟုတ်ဘူးလို့အမေရိကန်ဒုသမဂျိုးဘိုင်ဒန်ကယူကရိန်းလွှတ်တော်အမတ်တွေကိုအာမခံပြောလိုက်လို့ယူကရိန်းလွှတ်တော်မှာအလုံးကမတည့်ရက်ပြီးတော့သူ့ရဲ့ပြောကြားချက်ကိုကြိုးစိုးထောက်ခံခဲ့ပါတယ်မစ္စတာဘိုင်ဒန်ကအမေရိကန်ပြည်သူကိုပြန်ပြီးမထွက်ခွာခင်မှာပဲယူကရိန်းလွှတ်တော်မှာဒီကနေ့အင်္ဂါနေ့မှာမိန့်ခွန်းပြောသွားတာဖြစ်ပါတယ်။အမေရိကန်ရဲ့ထောက်ခံမှုအတွက်ယူကရိန်းအမတ်တွေကိုအာမခံပြောသွားပြီးယူကရိန်းအစီအကျမှာတင်းမာမှုတွေရော့သွားအောင်လို့မိန့်ခွန်းပြောတော်မှာရယူခဲ့ကြတဲ့အပြစ်ခံရစေရေးသဘောတူညီချက်ကိုရုရှားကချိုးဖောက်တဲ့အပေါ်မှာရှုတ်ချသွားပါတယ်။ယူကရိန်းလွှတ်တော်အမတ်တွေအနေနဲ့အာဂရီလိုက်စားမှုပပပြအောင်ဆောင်ရွက်ကြဖို့တိုက်တွန်းပြီးတော့နိုင်ငံရဲ့အနာဂတ်အတွက်အဲ့ဒီကိစ္စအသိကိုအရေးကြီးပါတယ်လို့လည်းပြောသွားပါတယ်။တနင်္လာနေ့ကတော့အမေရိကန်ကယူကရိန်းကိုဒေါ်လာတန်190ကူညီထောက်ပံ့မယ်လို့မစ္စတာဘိုင်ဒန်ကြေညာသွားတာပါဒီထောက်ပံ့ငွေတွေကပြည်ပြင်ပြောင်းလဲရေးနဲ့အာဂရီလိုက်စားမှုပပျောက်ရေးတွေမှာဆောင်ရွက်ဖို့အသုံးဝင်လိမ့်မယ်လို့မစ္စတာဘိုင်ဒန်ကမနေ့ကပဲပြောသွားပါတယ်ယူကရိန်းနိုင်ငံအနေနဲ့တည်ငြိမ်ကြွယ်ဝပြီးတော့လုံခြုံမှုရှိတဲ့ဥရောပနိုင်ငံတနင်္ဂနွေဖြစ်ဖို့အာဂရီလိုက်စားမှုကိုအမြင့်ပြတ်အောင်လို့နှိမ်နှင်းဖို့တိတ်ကိုအရေးကြီးပါတယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ဆွေးနွေးပွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲနောက်ပိုင်းမှာတော့ဒုသမ္မတဘိုင်ဒန်ကပြောသွားတာပါယူကရိန်းအနေနဲ့ရုရှားအစိုးရနဲ့သူတို့ကကြော်တောက်နောက်ခံပေးထားတဲ့ခွဲထွက်ရေးကြိုးပမ်းသူတွေရဲ့ရန်လိုမှုတွေနဲ့ဆက်ပြီးတော့ကြုံတွေ့နေရချိန်မှာအမေရိကန်ပြည်အောင်စုဟာယူကရိန်းပြည်သူတွေနဲ့အတူခိုင်ခိုင်မာမာရပ်တည်နေပါတယ်လို့ခေါင်းဆောင်နှစ်ဦးရဲ့ပူးတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘိုင်ဒန်ပြောသွားခဲ့ပါတယ်ယူကရိန်းအစီအစဉ်မှာပြည်ပခါတွေအဆုံးသတ်ဖို့အကောင်းဆုံးနည်းလမ်းကတော့ဘယ်လာရုစ်နိုင်ငံမင်းစ်မြို့တော်မှာယူကရိန်းနဲ့ရုရှားအစိုးရကိုယ်စားလှယ်တွေခွဲထွက်ရေးတပုံတွေသဘောတူထားခဲ့ကြတဲ့တန်တမန်နီးကြဖြစ်ရှင်းတဲ့နည်းရွယ်ဖြစ်တယ်လို့လည်းပြောသွားပါတယ်။ယူကရိန်းအခြေချက်မှာပြည်ပခါစတင်ခဲ့တာတနစ်ခွဲရှိခဲ့ပြီးတော့အရတားအများစုပါဝင်လူ8000နီးပါးတေဆုံးခဲ့ရပြီးတော့အခုအခါမှာတော့အပြစ်ခံရစေရေးသဘောတူထားပေမဲ့လည်းအစိုးရတပ်တွေနဲ့ရုရှားကိုလိုလားတဲ့တပုံတွေကြားမှာကြိုးစားတိုက်ပွဲတွေရှိနေစေဖြစ်ပါရဲ့ရှင်။